လက်နက်ကန်ပြုခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်နယ်နဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ပြီး AFA သတင်းကဖော်ပြခဲ့တာပါ။ထွက်ပြေးလာသူအရေအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြောက်ရင်ထပ်မံဝင်ရောက်လာဖို့ရှိရကြောင်းတိုက်ပွဲတွေရပ်တန့်နေအောင်ဆွဲဖို့မြန်မာစစ်အုပ်ကိုတိုက်တွန်းခဲ့တဲ့အကြောင်းလဲအမည်မဖော်လို့သူဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိကပြောဆိုထားပါတယ်။ဒါပေမဲ့လည်းနောက်ထပ်အသစ်ရောက်လာတယ်လို့ဆိုရဲလူကြီးကင်ကနန်အတိအကျကိုတော့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကထွက်ပြေးလာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဘန်တာဘန်ခရိုင်ကလူသူရောက်ပေါက်နေတဲ့ဒေသကနေဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့တွေကိုကူကာပြီးသတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတောင်ဝင်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူး။ရခိုင်ပြည်နယ်ကြောက်တော်မြို့ရဲ့ရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဇန်နဝါရီလ၄ရက်လွတ်လပ်ရေးနေ့မှာစီးနှင်းတက်ခတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးတပ်ဖွဲ့တွေကလက်လံရှင်းလင်းရာကတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာပါ။
2018ခုနှစ်မှာ